အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရရဲ့စစ်တပ်နဲ့အနီးကပ်ဆက်ဆံပြီးအကူအညီပေးတာမျိုးတွေမလုပ်ဘူးဆိုတဲ့အချက်တွေအပါအဝင်2014ခုနှစ်မြန်မာလူ့ခွင့်ရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်အမတ်တွေဒီစက်တင်ဘာလ9ရက်မနေ့တုန်းကဆွေးနွေးခဲ့ကြပါတယ်အခုလိုမြန်မာအစိုးရစစ်တပ်နဲ့ဆက်ဆံရေးအပေါ်ကန့်သက်တာဟာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုပါထိခိုက်နိုင်တယ်လို့ဆိုပြီးတော့ဒီမြန်မာသမ္မတရုံးကအကြီးအကဲအရာရှိတွေကတုံ့ပြန်လိုက်ပါတယ်ဒါမဲ့ပြုပြင်ပြောင်းလဲရင်းမှာအာဏာရှင်အကျဉ်းချံလုပ်ရက်တွေဆက်ရှိနေစေဆိုရင်တော့အကူအညီပေးတာတွေကိုပြန်စဉ်းစားရမှာပဲဖြစ်တယ်လို့88မျိုးဆက်တွေဘက်ကတုံ့သက်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေရဲ့ဆွေးနွေးမှုတွေအပေါ်တုံ့ပြန်ချက်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတာကိုအောင်ရဲမောင်မောင်ကစူးစီးတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအနေနဲ့အပြောင်းအလဲတွေလုပ်လာပေမဲ့အခုနောက်ပိုင်းမှာအားရစရာမရှိတာကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်ကိုအကူအညီပေးမှုမျိုးတွေဆက်မလက်မလုပ်ဆောင်ဖို့မြန်မာအရေးစိတ်ဝင်စားနေတဲ့အမေရိကန်မတ်တွေကအမေရိကန်လွှတ်တော်တွေမှာကြိုးပမ်းနေတာဖြစ်ပါတယ်။ဒီအချက်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့သမ္မတရုံးအကြီးအကဲအရာရှိတူကတော့အမေရိကန်လွှတ်တော်အမတ်တွေရဲ့ပြောဆိုချက်ကိုပယ်ချလိုက်ပါတယ်။အခုလိုဆောင်ရွက်ချက်ဟာအမေရိကန်အစိုးရနဲ့လွှတ်တော်အတွင်းကနိုင်ငံအပြည့်အဝဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့အခုလိုလုံခြုံရေးအရာအရေးကြီးလိုအပ်နေတဲ့အချိန်မှာလစ်လူရှုဖို့တိုက်တွန်းတာတော့မေးခွန်းထုတ်စရာကောင်းတယ်လို့သူကပြောပါတယ်။
ဟိုနမတိတက်ခါတာသူရဲ့ဟိုအင်တာနက်ပေါ်လေးဒစ်ပေါ်နော်အမေရိကန်အခုနိုဝင်ဘာမှာသူတို့လွှတ်တော်ချုပ်ဝင်ပြီးကျင်းပတော့မယ့်ကာလအတွက်ဒီမိုကရေစီနဲ့ရီပပ်ဘလစ်အခုဂျိုးဆက်ပေါ်လေးတို့ပါလို့ဆိုတာကအစင်မဆိုင်ပေါ်နော်မြန်မာနိုင်ငံကပတ်သက်ပြီးတော့ negative ရှိအောင်လုပ်လာတယ်လို့ပေါ့နော်အဲတော့ဒီအိုဘားမားရဲ့ foreign policy မအောင်မြင်ဘူးဆိုတာကြားသားခြင်းနဲ့ဘောနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့သုံးသပ်မှုကိုသူတို့ကပုံပြီးတော့ဟိုကြိုးရအောင်ပါနော်အဲ့လိုလုပ်တယ်လို့မြင်တယ်ဟိုလုံလုံလေးဆိုင်ရာပူးပေါင်းဆောင်ရွက်မလုပ်ခင်လို့ဆိုပြီးတော့ပြောတဲ့စကားကဆက်မှတ်ထားတဲ့ဟိုနိုင်ငံသားရေးမူဝါဒအထူးသဖြင့်အကြမ်းဖက်တိုက်ချိန်နဲ့ပတ်သက်တယ်ပေါ့နော်အမေရိကန်ရဲ့ဆွဲကကြီးနောက်တစ်ခုက policy ဒါတွေကဒါနဲ့မကိုက်နေဘူးလုံလုံလေးနိုင်ငံကိုလုံလုံလေးဆိုင်ရာပူးပေါင်းဆောင်ရွက်ကိုကူညီပေးမှုလုပ်ဖို့ကန့်ကွက်တယ်ဆိုတော့ဒီဟိုပြောသွားတယ်ပေါ့နော်ကန့်ကွက်တဲ့ Congress ကအမှတ်ကြီးပေါ့နော်။နောက်သူတို့ကိုစားစုရဲ့ပါတီကြီး၊နောက်သူတို့ကိုစားစုရဲ့ institution တွေရဲ့အကြမ်းဖက်တပ်ဖြတ်ရေးနဲ့ပတ်သက်ပြီးချက်တင်ချက်ကမျိုးဝန်ထုတ်ပြန်ဖြစ်နေတယ်ပေါ့
။တနောက်တစ်ဆယ်ရွေးကောက်ပွဲအပြီးသမ္မတဦးသိန်းစိန်ဆိုရတက်လာတဲ့နောက်ပိုင်းတနောက်စစ်တခုနဲ့ကဆလို့ American ဆိုရကမြန်မာနိုင်ငံအပေါ်မှာနိုင်ငံရေးမူဝါဒပြောင်းလဲကျင့်သုံးပြီးတဲ့နောက်မှာအစိုးရရဲ့ခြေလှမ်းတွေဟာမြန်မာကိုလက်ရောလွန်းနေဆိုပြီးတော့ American ဥပဒေပြုလွှတ်တော်အမတ်တွေကစောင့်ကြည့်ဝေဖန်နေတာပါ။အမေရိကန်လွှတ်တော်ဘက်ကတော့မြန်မာစစ်တပ်ကိုအကူအညီမပေးသင့်ဘူးလို့ကန့်သက်တာမဖြစ်သင့်ဘူးလို့မြန်မာအရေးလိလအကဲဖြတ်ဦးတမောင်တန်းကရှုမြင်ပါတယ
်ကျွန်တော်သဘောဆိုရင်တော့အကူအညီပေးဖို့တင်တယ်လို့ထင်တယ်လက်ရှိကမ္ဘာမှာစဉ်းစားနေတဲ့နိုင်ငံတကာစဉ်းစားနေတဲ့အနေအထားတွေကိုလည်းကျွန်တော်တို့နားလည်သိမှုအများကြီးလိုလာတယ်အဲ့ဒီအတွက်နော်ကျွန်တော်တို့ပြည်နာပေးတဲ့ကိစ္စအစားပြီးတော့ပေါ့နော်ထောက်ကူတွေလိုတယ်အဲ့ဒါကစစ်တပ်ကိုမှမဟုတ်ဘူးမြန်မာနိုင်ငံရဲ့လုံခြုံရေးဆိုင်ရာအကူအညီပေးတဲ့ဆိုတဲ့နေရာမှာလည်းပဲအရက်ပဲအဖွဲ့အစည်းတွေကိုပြည့်ရတာလည်းပါတယ်ဒါတစ်ချက်ဒုတိယတစ်ချက်ကပါလဲဆိုရင်ဒီဒီမိုကရေစီအကူအကြောင်းမှာအရက်သက်စစ်သက်ဆက်ဆံရအရေးကြီးတယ်ဆိုတော့ဗမာပြည်ကအရက်သက်ကမှာဟောလုံခြုံရေးဆိုင်ရာကိစ္စတွေကိုဘယ်လောက်ထိသိနာလဲတလဲလို့ကြည့်လိုက်လို့ရှိရင်လည်းကျွန်တော်တို့အားနည်းချက်တွေအများကြီးတွေ့ရတယ်လုံခြုံရေးကဏ္ဍကြီးတစ်ခုလုံးပြုပြင်ပြောင်းလဲဖို့ဟာလိုအပ်နေတယ်ဒါကြောင့်မို့လို့အတွက်နိုင်ငံတကာအကူအညီကအင်မတန်အရေးကြီးပါတယ်ဒီကဏ္ဍအတွက်
တစ်ဖက်မှာတော့အမှန်တကယ်သာမြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲနေတဲ့ဆိုရင်အကူအညီပေးနိုင်ပေမဲ့အာဏာရှင်အကျဉ်းချံလုပ်ရမျိုးတွေဆက်လက်ရှိနေသေးရင်တော့အကူအညီပေးမှုမျိုးတွေကိုပြန်စဉ်းစားရမှာဖြစ်တယ်လို့88မျိုးဆက်ငင်းကြဲရင်းနဲ့ပွန်လဲလူမှုဖွဲ့စည်းကခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းကိုနိုင်ကသုံးသပ်ပါတယ
်ဒီလိုဗျဟိုကျွန်တော်တို့ကအမှန်တန်ရှင်းပါတယ်ဟိုပြုပြင်ပြောင်းလဲရေးကိုမှန်မှန်ကန်ကန်လုပ်ရင်အဲ့ဒါဆိုရင်ပူးပေါင်းဆောင်ရွက်ပေးရမယ်အားပေးအမြောက်လည်းပြုရမယ်ဒါကရှင်းတယ်နောက်တစ်ခုကကျတော့မမှန်မကန်ဒီလားနေကြာရှိနေမယ်လုံးသိလှုပ်ထိုက်တာတွေကိုမလုံနိုင်သေးဘူးဆိုရင်လေသူ့အတွက်ဒီဖိအားတစုံတရာပေးဖို့အတွက်ရန်တရားတစ်ခုကလိုတာပဲလေမှန်ကန်တဲ့ပြောင်းလဲရေးတွေမလုပ်ကြဘဲနဲ့နော်အာဏာရှင်ရဲ့အကျဉ်းချံနေပုံသဏ္ဍာန်နေလုံနီးလုံဟန်နေကြာနေသေးမယ်ဆိုရင်တော့နိုင်ငံတကာရဲ့ကန့်တမှုတားမြစ်မှုတွေနဲ့ကြုံရမယ်သူ့ဘက်ကမှန်ကန်တဲ့ပြုဝင်ပြောင်းလဲရေးတကယ်လုပ်တယ်ဆိုလို့ရှိရင်လေဖြေလျှော့မှုတွေပေးရမှာပါပဲ
2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုတော့အောက်လွှတ်တော်ရဲ့အာရှပစိဖစ်ဆိုင်ရာနိုင်ငံသားဆက်ကော်မတီဥက္ကဋ္ဌ Republican Party အမတ် Steve Chabot နဲ့ New York ပြည်နယ်အောက်လွှတ်တော် Democratic Party အမတ် Joe Crowley တို့ကဥဆောင်တင်သွင်းခဲ့ကြတာဖြစ်ပါတယ်။ American အစိုးရဘက်ကအခုလိုလာရောက်မှုတွေရှိခဲ့ပေမဲ့လို့လည်းမြန်မာဘက်ကတော့ပြောင်းလဲလာတဲ့အရေးလက္ခဏာတွေမတွေ့ရဘူးလို့ Mr. Chabot ကပြောပါတယ်။ဥရေဂျန်နဲ့မှာတော့မြန်မာအစိုးရအနေနဲ့မြန်မာစစ်တပ်ကိုအရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာထားဖို့စစ်တပ်ကကျူးလွန်ထားတဲ့လူ့ခွင့်ရေးချုပ်ပေါက်မှုတွေကိုလက်လူမရှုထားဖို့နဲ့မြောက်ကိုရီးယားနဲ့စစ်ရေးအဆက်ဆက်ဖျက်တောက်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒီလိုအခြေအနေတွေမရှိသေးတဲ့အတွက်အမေရိကန်အနေနဲ့မြန်မာစစ်တပ်နဲ့ကုလူဆက်ဆံရေးမလုပ်ဖို့မြန်မာစစ်တပ်ကိုမကူညီဖို့ဒီဥပဒေဂျန်မှာကန့်သက်ထားတာလို့အဲ့ဒီဥပဒေဂျန်ကိုဥဆောင်တင်သွင်းတဲ့မစ္စတာချာဘော့ကပြောပါတယ်။ ဒီကနေ့တုန်းကအမေရိကန်သမ္မတဥဘာမမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့နှုန်းကတော့ဒီမိုကရေစီကူးပြောင်းနေတယ်လို့ပြောဆိုထားတဲ့မြန်မာအစိုးရရဲ့စစ်တပ်ဟာအယက်သားအစိုးရရဲ့ကုကဲမှုအောက်မှာရှိတဲ့နယ်လို့ထောက်ပြခဲ့တယ်လို့မကြသေးခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းအခုလိုပဲထောက်ပြပြောဆိုခဲ့မှုပါတယ်ခင်ဗျာ။